ဇူလိုင်လ3ရက် East Asia Forum စာဆောင်မှာမြန်မာနဲ့နေဆက်အနီးတရုတ်စစ်တပ်တွေချထားလာတဲ့ကိစ္စနဲ့ပတ်သက်ပြီးသုံးသပ်ချက်ဆောင်မတဲ့ပုတ်ဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းခဲ့ပြန်ပြီးတဲ့နောက်အကြက်အတဲနဲ့ရင်ဆိုင်နေရချိန်မှာတရုတ်ကလည်းမြန်မာနိုင်ငံတွင်းကသူ့ရဲ့အကျိုးစီးပွားတွေထိခိုက်လာမယ့်အရေးစိုးရိမ်မကင်ဖြစ်နေတဲ့အတွက်နေဆက်မှာသူ့ရဲ့တပ်တွေကိုအသင့်ပြင်ဆင်ထားကြောင်းဆောင်မကဖော်ပြပါတယ်။မြန်မာနိုင်ငံတွင်းကတရုတ်ရဲ့အကျိုးစီးပွားတွေဟာလက်တလုံးနှစ်တွေအတွင်းတဖြည်းဖြည်းတိုးတက်ကြီးမားလာနေတာပါ။ဒီအတွက်အကြောင်းသုံးချက်ရှိပါတယ်။မြန်မာနိုင်ငံမြောက်ပိုင်းနဲ့မန္တလေးမြို့မှာတရုတ်နိုင်ငံသားတွေလာရောက်ရင်းနှီးမြှုပ်နှံနေကြတာ။မြန်မာလေယာဉ်မြေတွေနဲ့စစ်မှုဇုန်တွေမှာတရုတ်ကော်ပိုရေးရှင်းတွေရဲ့ရင်းနှီးမြှုပ်နှံမှုကြောက်ဖြူကနေကုမင်းအထိပို့လွှတ်နေတဲ့ရေနံနဲ့သဘာဝတန်းွေပိုက်လိုင်းတွေလိုရေရှည်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီစီမံကိန်းတွေအောင်မြင်မှုအတွက်မြန်မာနိုင်ငံတွင်းမှာငင်းချရေးနဲ့တင်းချင်းရေးတွေမရှိမဖြစ်လိုအပ်ပါတယ်။ဒါကိုတရုတ်ကတော့သိပါတယ်။ပြည်တွင်းရေးမငြိမ်သက်ရင်လက်နက်ကင်ပဋိပက္ခတွေမြင့်တက်လာရင်မြန်မာပြည်ရောက်တရုတ်လုပ်ငန်းတွေအကျိုးမဲ့ဖြစ်သွားမှာပါ။ငွေသားအခြေခံငွေရည်ဆေးဝါးနဲ့မှောက်ကူကြောက်မြက်အယောင်အဝယ်ကလည်းတရားဥပဒေစိုးမိုးရေးကိုချိတ်ချောက်နေစေဖြစ်ပါတယ်တဲ့။2020ပြည်နှစ်စက်တင်ဘာလမှာကိုရိုနာကိုဗစ်ဗိုင်းရပ်စ်ကရောဂါကြောင့်တရုတ်ကမြန်မာနဲ့နေဆက်ကိုပိတ်လိုက်ရတဲ့အခါပေါ်ပေါက်လာတဲ့ဆိုးကျိုးကကြီးမားလာပါတယ်။မူဆယ်နေဆက်ကုန်သွယ်ရေးတစ်ခုတည်းမှာတင်တရက်ကိုအမေရိကန်ဒေါ်လာ3,400,000ကျော်လောက်ဆုံးရှုံးခဲ့ရပြီးတော့မြန်မာကုန်တွေနဲ့လက်သမားတွေအထိနာခဲ့ရပါတယ်နေဆက်ကိုပိတ်လိုက်ရတဲ့အတွက်လည်းမြန်မာဘက်မှာငပ်ကြောဆက်ခင်းလာရောက်ပြီးတော့လုတ်ခဲ့နေတဲ့တရုတ်ရင်းနှီးမြှုပ်နှံသူတွေလည်းအကျိုးစီးပွားထိခိုက်ခဲ့ရပြီးဈေးကွက်တွေပြတ်သွားခဲ့ရပါတယ်ကချင်ပြည်နယ်မှာဆိုရင်ငပ်ကြောဆိုင်အေက4,000လောက်ရှိတာပါပြည်မကနေပြီးတော့လာရောက်လုတ်ခဲ့နေကြတဲ့အလို့သမားတွေလည်းဒုက္ခသုက္ခရောက်ခဲ့ကြရပါတယ်ဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်တပြည်လုံးစတင်ဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့ခြင်းအတွင်းရန်ကုန်နဲ့တခြားနေရာတွေမှာရှိတဲ့တရုတ်စစ်ရုံအလုပ်ရုံတွေတိုက်ခိုက်ခံခဲ့ရပါတယ်။စစ်အာဏာသိမ်းနောက်ကိုတရုတ်အစိုးရကနိုင်ငံရေးအရာရောလက်နက်ရုံးချရေးအရာပါထောက်ခံခဲ့တဲ့အတွက်မြန်မာပြည်သူတွေကပြစ်တင်ရှုံ့ချခဲ့ကြပါတယ်။အထူးသဖြင့်ကချင်ပြည်နယ်မှာဆန္ဒပြပွဲတွေနဲ့အတူစစ်တပ်နဲ့ KYA အဖွဲ့ကြားတိုက်ပွဲတွေလည်းပြန်လည်ပေါ်ပေါက်လာခဲ့ပါတယ်။အနာသိစီအစိုးရကတရုတ်စစ်ရုံတွေကိုအကာအကွယ်ပေးမယ်လို့ပြောဆိုခဲ့ပေမဲ့တပြည်လုံးမှာရှိတဲ့တရုတ်စစ်ရုံတွေကိုမရောက်ရှိနိုင်ပါဘူး။တဖြည်းဖြည်းနဲ့တိုက်ပွဲတွေအစီအမြင့်လာခဲ့ပြီးနှစ်ဖက်လုံးမှာလည်းတည်ကြည်တန်ရာရသူတွေတိုးတက်များပြားလာခဲ့ပါတယ်။အခုဆိုရင်စစ်တပ်ကလေကြောင်းကရောလက်နက်ကြီးနဲ့ပါတုံးဆိုးတိုက်ခိုက်နေတာဖြစ်ပါတယ်။တရုတ်နယ်စပ်ကျဲခေါင်မှာလည်းတရုတ်တပ်ဖွဲ့တွေရောက်ရှိနေပြီလို့သိရပါတယ်။ချောက်ဖြူပိုက်လိုင်းကိုကာကွယ်ဖို့အတွက်ရောက်ရှိလာတာတို့ယူဆရကြောင်းလည်းဆောင်းမကဆိုပါတယ်။တရုတ်ပြည်ရဲ့ဇင်းကြံနယ်ပတ်လည်အစီအစဉ်မှာမူဆယ်မန္တလေးအဝေးပြေးလမ်းမပြည်ချနာဆက်မှုဆုံးရန်ကုန်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေပါဝင်ကြောင်းလည်းဆောင်းမားကဖော်ပြပါဗယ်ဇူလိုင်လ3ရက်ယူရီရှာတပြူသတင်းစာမှာတော့ဒေါ်ဆန်းစုကြည်ကိုပြစ်ပယ်ရင်အမားကြီးမှားလိမ့်မယ်ဆိုတဲ့သုံးသပ်ချက်ဆောင်းမားတဲ့ပုတ်ဖော်ပြခဲ့ပါတယ်ဇင်းကြံရေးနိုဘယ်ဆုရှင်ဒေါ်ဆန်းစုကြည်ဟာအခုအခါစစ်တပ်ရဲ့တပ်တွင်ကြောက်ရွံ့နေရတာဟာဝမ်းနည်းစရာအဖြစ်ပါဒါပေမဲ့ဒေါ်ဆန်းစုကြည်ရဲ့ဒီမိုကရေစီရေကြိုးပမ်းမှုအပေါ်တောင်ဝါရှဒေသရဲ့ဒီမိုကရေစီသမိုင်းကြောင်းကသက်သေခံပါလိမ့်မယ်တဲ့ပြီးခဲ့တဲ့ဂျပန်ကကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်ပြစ်တင်ရှုံ့ချဖို့မြန်မာနိုင်ငံကိုလက်နက်မရောင်းချဖို့မဲပေးဆုံးဖြတ်ခဲ့တဲ့အခါအိန္ဒိယအစိုးရကမဲမပေးဘဲနေခဲ့ပါတယ်အိန္ဒိယအနေနဲ့တိကျရှင်းလင်းတဲ့မြန်မာဆိုင်ရာမူဝါဒကိုမရရှိသေးပါဘူးဒါပေမဲ့ဒေါ်ဆန်းစုကြည်ကတော့အနောက်ကမ္ဘာရဲ့ဂရုဏာကိုထပ်မံရရှိခဲ့ပါတယ်တဲ့မနေ့ကအိန္ဒိယအရှေ့မြောက်ပိုင်းဒေသနဲ့နေဆက်ဖြစ်တဲ့မြန်မာနိုင်ငံဗချမ်းကတောတောင်တွေမှာခိုးအောင်နေကြတဲ့ PLA, ULFA, NSCN စတဲ့သဘုံတပ်ဖွဲ့တွေကိုဖြိုခွဲခဲ့ရမှာမြန်မာတပ်မတော်ပူးပေါင်းပါဝင်ခဲ့ပါတယ်။တပ်မတော်ဟာအိန္ဒိယနဲ့အတူပူးပေါင်းဆောင်ရွက်ရေးကိုထိန်းသိမ်းထားမှာဖြစ်ပြီးတစ်ဖက်မှာဒေါ်ဆန်းစုကြည်နဲ့တရုတ်ပြည်ဆက်ဆံရေးကိုသတိနဲ့စောင့်ကြည့်နေတယ်လို့ဆောင်းမားကဆိုပါတယ်။နောက်တစ်ကြောင်ကလည်းမြန်မာပြည်မြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းကလက်နက်ကင်သဘုံအဖွဲ့တွေကိုတရုတ်ကပေါ်ပေါ်ထက်ထင်ထောက်ပံ့ပေးနေတာပါအခုထိတော့စစ်တပ်ရဲ့ထိန်းသိမ်းခံထားရတဲ့ဒေါ်ဆန်းစုကြည်ဘယ်တော့ပြန်လွတ်မယ်မသိရသေးပါဘူးနိုင်ငံတကာအနေနဲ့တင်းတင်းကြပ်ကြပ်ဖိအားမပေးရင်အချုပ်နှောင်ခံအဖြစ်နဲ့ပဲအချိန်ကာလကြာရှည်သွားနိုင်ပါတယ်အခုအခါမြန်မာတပ်မတော်တွေကထွက်ပြေးလာခဲ့ကြတဲ့အဆင့်မျိုးစုံကစစ်သည်အခြေအတွက်ရှေ့ရဝင်းကျင်ရှိနေပြီလို့ဆောင်းမကဖော်ပြပါတယ်တစ်ဖက်မှာလည်းကချင်ကရင်စတဲ့တိုင်းရင်းသားလူမျိုးစုတပ်ဖွဲ့တွေဒီမိုကရေစီရေးအတွက်အတူပူးပေါင်းဆောင်ရွက်ကြဖို့ရှိကြောင်းလဲယူရီဂျာရီဗျူးသတင်းစာဆောင်မကဖော်ပြပါတယ်